မေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံကခေါင်းဆောင်အနေနဲ့ထိပ်သီးညီလာခံကျင်းပတဲ့အခါဒေတာရင်းလူအခွင့်အရေးတိုးတက်မှုအခြေအနေတွေကိုဖြစ်ပေါ်လာအောင်လှုပ်ဆောင်ရေးတိုက်တွန်းပြောဆိုသင့်တယ်လို့မြန်မာအပါအဝင်အရှိတောင်အာရှနိုင်ငံကနိုင်ငံပေါင်း9ခုနဲ့စုဖွဲ့ထားတဲ့ FIDH နိုင်ငံတကာလူခွင့်ရေးအဖွဲ့ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။သမ္မတအိုဘားမားဟာအာဆီယံ10နိုင်ငံကခေါင်းဆောင်တွေကိုဖိတ်ခေါ်ပြီးကယ်လီဖိုးနီးယားပြည်နယ် Rancho Mirage မှာရှိတဲ့ Sunny Dales မှာဖေဖော်ဝါရီလ15ရက်ကနေ16ရက်နေ့ထိနေ့ရက်ကြာထိပ်သီးညီလာခံကျင်းပမှာဖြစ်ပါတယ်။အရှိတောင်အာရှဒေသတွင်ဒီမိုကရေစီပြုပြင်ပြောင်းလဲရေးနဲ့လူခွင့်ရေးအပေါ်လေးစားလိုက်နိုင်မှုတွေကိုအဓိကလှုပ်ဆောင်ခြင်းမရှိရင်အာရှပစိဖိတ်ဒေသအပေါ်အဓိကအာရုံပြောင်းလှုပ်ဆောင်လာတဲ့အမေရိကန်နိုင်ငံရဲ့မူဝါဒအောင်မြင်မှုရရှိနိုင်မှာမဟုတ်တဲ့အကြောင်းအာဆီယံနိုင်ငံတွေနဲ့နိုင်ငံရေးလုံခြုံရေးနဲ့စီးပွားရေးဆိုင်ရာကိစ္စရပ်တွေတိုးမြင့်ဆောင်ရွက်ဖို့ပြောဆိုဆွေးနွေးတဲ့နေရာမှာလူခွင့်ရေးတိုးတက်မှုကိုအဓိကအခြေခံအကြောင်းတရားအဖြစ်သမ္မတအိုဘားမားအနေနဲ့မဖြစ်မနေထည့်သွင်းဆွေးနွေးတင်တယ်လို့ FIDH ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လွတ်လပ်စွာပြောဆိုခွင့်ကိုခုခံကာကွယ်တာနိုင်ငံရေးအကျဉ်းသားတွေအတွက်ရည်တည်ပြောဆိုတာမျိုးသမီးတွေလူနည်းစုတွေနဲ့လိင်တူချင်းဆက်ဆံသူတွေအပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုပြစ်တင်ရှုတ်ချတာတွေပြုလုပ်သွားမဲ့အကြောင်းသမ္မတအိုဘားမားက2015ခုနှစ်ဇန်နဝါရီလ20ရက်နေ့မှာပြောကြားခဲ့တဲ့နိုင်ငံတော်အခြေပြမိန့်ခွန်းအတွင်းထည့်သွင်းပြောကြားသွားခဲ့တာနဲ့အညီအာဆီယံခေါင်းဆောင်အနေနဲ့တွေ့ဆုံတဲ့အခါမှာလည်းအဲ့ဒီပြောဆိုမှုတွေအတိုင်းပြန်လည်ပြောကြားပြီးအာဆီယံခေါင်းဆောင်အနေနဲ့သူတို့တိုင်းပြည်အသီးသီးမှာလူခွင့်ရေးအခြေအနေတွေတိုးတက်ကောင်းမွန်အောင်လှုပ်ဆောင်ဖို့လူသိရှင်ကြားပြောဆိုတယ်လို့ဆိုပါတယ်အဲ့ဒီအမေရိကန်အာဆီယံထိပ်သီးဆွေးနွေးပွဲကိုမူလကမြန်မာသမ္မတဦးသိန်းစိန်ကိုယ်တိုင်တက်ရောက်ဖို့ရှိပေမဲ့လည်းအခုတော့ဒုသမ္မတဦးညံထွန်းပဲတက်ရောက်မယ်ကြောင့်မြန်မာအစိုးရကမကြသေးခင်ရက်ပိုင်းတွင်ကပဲသတင်းထုတ်ပြန်ခဲ့ပါတယ်။ဒီထိပ်သီးညီလာခံအတွင်းစီးပွားရေးလုပ်ငန်းသစ်များစတင်ထူထောင်ရေးကုန်သွယ်ရေးရင်းနှီးမြှုပ်နှံမှုဥရုယာတီပြောင်းလဲမှုဆိုင်ရာကိစ္စရပ်တွေအကြမ်းဖက်မှုတိုက်ဖျက်ရေးလူမောင်ခိုးကူးမှုတိုက်ဖျက်ရေးတောင်တရုတ်ပင်လယ်ပြင်အတွင်းနေမြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စအပါအဝင်ဒေသန္တရအလုံးကြုံရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးသွားကြမှာဖြစ်တယ်လို့သမ္မတအင်ဂျီရောအရာရှိတွေကဖေဖော်ဝါရီလ9ရက်နေ့မှာပြောကြားခဲ့ကြပါတယ်